ဟုတ်ကဲ့ရခိုင်နယ်စပ်ထွက်ပေါက်အရေးပါတဲ့ချင်းဆက်ကပလောဝကိုစတင်ခဲ့ပြီးအေအင်းနေနဲ့အရေးပါတဲ့စစ်တွေနဲ့တိုင်းစစ်ဌာနချုပ်အန်ပြင်တရုတ်စီးပွားတိကချက်ချာကြောက်ဖြူမျိုးကြီးကိုပါချင်းချောက်လာနေပြီလို့ရခိုင်စီးစောင့်ကြည့်နေသူတွေကပြောပါတယ်ရခိုင်ခြေဆိုင်နရင်စရာသတင်းဌာနအက်ဒီတာချုပ်ဦးခိုင်မြတ်ကျော်ကိုရခိုင်တိုက်ပွဲနောက်ဆုံးထူးခြားမှုကိုမေးရမှာအခုလိုစရှင်းပြပါတယ
်ဒီရခိုင်ရဲမြောက်ပိုင်းပေါ်ဗျာဘူတီတောင်ဆိုရင်ဘူတီတောင်မှာလဲစကခ15ရှိတယ်ပြီးရင်ရဲတောင်ရှိတယ်မောင်တို့ရှိတာပေါ့ဒီပြီးရင်ပုံမချွန်းရှိတာပေါ့အခုကအဲ့ဒီမျိုးတွေရှိမှရှိတဲ့တိုင်းရင်းတွေအကုန်လုံးတော့အေကဝိုင်းပိုက်ဆိုထားတာပေါ့ဗျာပိုက်ဆိုထားတော့ဒီမြန်မာဒီစစ်ကောင်စီဖက်ကတော့ခံစိတ်အတွင်းမှာပဲသူတို့ရှိနေတာပေါ့နောက်တစ်ခုမှလဲဒီစစ်တွေကိုတော့ဒါကစားကိုတော့လက်နာချဖို့ဒီစစ်တမင်းမှာရှိတဲ့တိုင်းရင်းတွေကလုံးလက်နာချဖို့တော့အေကပြောထားတာရှိတယ်။တကယ်လို့လက်နာမချဘူးဆိုရင်ဝင်တိုက်မယ်ဆိုတဲ့သတင်းတွေလည်းကျွန်တော်တို့ထွက်နေတာကိုကြားရပါတယ်။နောက်တစ်ခုကတော့အရေးကြီးတဲ့နေရာကသုံးခုရှိတာပေါ့လက်ရှိရှိမှာတစ်ခုကတော့စစ်တွေရယ်တစ်ခုကတော့အနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့အန်းရယ်ပြီးရင်ကြောက်ဖြူရယ်ပေါ့နော်ကြောက်ဖြူကတော့ဒီတရုတ်စီမံကြီးနဲ့ရှိတဲ့နေရာပေါ့အဲ့ဒီနေရာသုံးခုစလုံးမှာတော့တပ်ပွဲတွေကအခုဆက်ပြီးတော့ဖြစ်နေတာပေါ့
နောက်ဒီအရေးပါတဲ့နေရာတွေမှာရှစ်ဆက်တိုက်ပွဲထစ်လာဖို့များတာကိုလည်းဥခိုင်မြေချော်ကအခုလိုဆက်ရှင်းပြပါတယ
်ဒီစစ်ကောင်စီဘက်ကစိတ်ရှုံးနေတာပေါ့ဗျာပြီးရင်စစ်ပန်းဆိုင်ရာရတို့တို့ကိုဖြိုဖျက်ဖြစ်နေတဲ့အရှင်ဖြစ်တာပေါ့အဲ့ဒါကြောင့်ဒီ AF ဘက်ကလည်းဒီရှိမှာတော့ပို့ပြီးတော့သူ့ရဲ့စိတ်ဆင်ရဲကိုတိုးပြီးတော့ခင်းပြီးတော့ဟိုလှုပ်လာနိုင်တဲ့အနေအထားရှိတာပေါ့ဘာလို့ဆိုတော့ဟိုသူတို့ကတိုက်ပွဲတိုင်းမှာလည်းအောင်းနေတယ်အတွက်ဒီတိုက်ပွဲတွေကတော့ရှင်းမှာဆက်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာနိုင်တယ်အေကထိုးစိတ်တွေကိုပြင်းပြင်းထန်ထန်ပြုလုပ်လာနိုင်တယ်လို့ကျွန်တော်တို့ခန့်မှန်းလို့ရပါတယ်ခင်ဗျအ
ဲ့ဒီတော့စစ်ကောင်စီရဲ့အခုလိုမြို့ကြီးတွေကြီးမားတဲ့စစ်စခန်းကြီးတွေတစ်ခုပြီးတစ်ခုကျသွားရတာလဲလို့မေးရမှာဥခိုင်မြေကျော်က
အထူးသဖြင့်ကြောက်တော်ရောမှာဖြစ်သွားတဲ့ကိစ္စတွေပေါ့ဗျာအင်းအားလင်းလာလောက်ရှိတဲ့တက်တွေတမတွေကတက်ဆုပ်ရတယ်ဆိုတဲ့အနေထားပေါ့နော်ပြီးရင်ဒီနေဆက်မှာဖြစ်ခဲ့တဲ့ဖျက်ပြသွားတဲ့အင်းအားသုံးလောက်ရှိတဲ့တိုင်းအင်းအားတွေကဗျာတစ်ဖက်နိုင်ငံကိုထွက်ပြသားတဲ့အနေထားမျိုးတိဖြစ်သွားတာပေါ့မြန်မာစစ်တပ်ဖက်ကစိတ်တည့်ရရာရတတို့ကိုချစင်းနေပြီသူတို့စိတ်တည့်လို့တဲ့ဆန္ဒမရှိဘူးဆိုတာကိုကျွန်တော်တို့အထင်သာမြင်ရပါတယ်နောက်တစ်ခုကဒီစစ်ကောင်စီဖက်ကပေါ့နော်တင်းနေကဗျူဟာခမားတွေကိုသူတို့ကျူးလွန်တာပေါ့အဓိကတိုက်ရမဲ့သူတို့ရဲ့ရန်သူတို့ရခိုင်တပ်တို့ကိုသူတို့ပိတ်မမထားဘူးဒေသခံပြည်သူတွေကိုသူတို့ပိတ်မထားတယ်အဲဒီတော့လူထုတွေကိုဖျက်လက်ဖျက်လုပ်ပြီးတော့စာဝတ်တွေရဲ့အကြက်တဲဖြစ်အောင်လမ်းတွေကိုအကုန်လုံးပိတ်ဆို့တယ်ရိတ်ခါတွေကိုမသေးအောင်ပိတ်ဆို့လိုက်တာပေါ့အဲဒီတော့လူထုကသူတို့ကိုထောက်ခံသူရောသူတို့ကိုမထောက်ခံတဲ့သူတွေရောအကုန်လုံးကဒီစစ်တပ်ကိုဆန့်ကျင်တဲ့ဖက်ကိုရောက်သွားတာပေါ့ရောက်သွားတော့အဲဒီလူထုတစ်ခုလုံးကနေပြီးတော့အေဖက်ကရက်တည်ပြီးတော့သူတို့တိုက်ပွဲဝင်တော့တာပါပဲပြီးရင်ရခိုင်တပ်တို့အေကပြည်ညပြည်မှာပထမနေထားလဲသူတို့ကပိုင်တယ်စိတ်တည့်ရရာရလဲသူတို့အားကောင်းတယ်ပြီးရင်လူထုထောက်ခံမှုနဲ့ရတဲ့အခါမြမစစ်တပ်ကနေပြီးတော့ဒီအရှုံးဖက်ကိုရောက်သွားတာပေါ့
ဒီနေရာမှာအေးအေးဆက်တိုက်လာနိုင်ခြေကိုပြန်ထိမ့်ဖို့စစ်ကောင်စီကရှမ်းပြည်မြောက်ပိုင်းမှာအပြစ်ရခဲ့တယ်လို့အိန္ဒိယချင်းတရုတ်ပြင်ဘင်္ဂလားဒေ့ရှ်ကိုပါတောင်းဆိုလာနိုင်ပေမဲ့တရုတ်ပါဝင် DPR တွေလာလဲအေးအေးကိုတားဖို့ခတ်နိုင်တယ်လို့ဥခိုင်မြတ်ကျော်ကတော့ရှင်းပြပါတယ
်အတီးကတော့တရုတ်ဖီအားပေးလာရင်လေရခိုင်ကတော့ဒီရခိုင်တပ်တော်ကတော့သူတို့လိမ့်နာရှင်မှလိမ့်နာမှာပါပဲဘာလို့ဆိုတော့ဒီစိတ်ပွဲကဟိုရခိုင်တပ်တော်အေးဖက်ကတာဝန်ရှိသူတွေလည်းပြောထားပါတယ်ဒါစိတ်ကနေစဉ်းနဲ့ဖြတ်သိမ်းရင်းနဲ့နေပြီးတော့ဒီမြန်မာနိုင်ငံအတွင်းမှာပေါ့ဗျာတိုင်းရင်းသားလူမျိုးပေါင်းစုံရဲ့ဒီလွတ်လပ်တဲ့ညီချမ်းတဲ့နိုင်ငံတခုဖြစ်ပေါ်တဲ့သူတို့ပုံခေါ်နေတာဖြစ်ပါတယ်အဲ့ဒါကြောင့်ဒီသူတို့ရဲ့ရင်မှန်းချက်ကတော့သူတို့ဒီစိတ်အာဏာရှင်အပြုတ်တိုက်ရဲကိုတော့သူတို့သွားမယ်လို့တော့ကျွန်တော်ထင်ပါတယ်ဒါပေမဲ့လည်းဒီတိုက်ပွဲကာလအခြားမှာတော့သူတို့ဒီနိုင်ငံရဲ့အဖင်းသော်လည်းကောင်းစိတ်ရဲ့အဖင်းသော်အပေးယူကစားတာတွေတော့ရှိမှာပေါ့အဲ့တော့ခဏတာလေးရက်ကုန်ရက်နိုင်ပါတယ်ဒါပေမဲ့ဒီစိတ်ပွဲတွေကသူတို့ရဲ့မဟာဗျူဟာရလုံနေတဲ့စိတ်ပွဲတိုက်ပွဲတွေဖြစ်တဲ့အတွက်စိတ်အာဏာရှင်ပြုတ်ကြရဲ့အထီးတို့အဲ့ခေတ်တော်လိမ့်မယ်လို့တော့ကျွန်တော်တို့အဲ့လိုလိုယုံကြည်ထားပါရခင်ဗျာ
အခုလိုအချိန်မှာအေးအေးနေနဲ့မင်းပြမြို့နယ်ကစစ်ကောင်စီအမှတ်ကိုတိုင်းဖို့လေးချင်းကြောင်းရဲ့ကာကင်းစခန်း၃ခုနဲ့အရေးပါတဲ့နေရာတစ်ခုကိုရတာပြီးအပိသက်သိမ့်ဖို့ဆက်ထိုးစစ်ဆင်သွားမယ်လို့မနေ့ဗိုလ်ရုံးနေ့ညမှာအေးပါတဲ့ညီတော်မမိတ်၃ဘက်ကထုတ်ပြန်ခဲ့ပါတယ်ဒီနေ့အင်္ဂါနေ့တုန်းကလည်းလက်နဲ့ချဖို့တောင်းဆိုထားတဲ့စခန်းတွေလက်နဲ့မချလာရင်အေးအေးနဲ့ဆက်တိုက်သွားမယ်လို့ဒီညီတော်၃ဘက်ကပြောထားပါတယ်ဒီပေါ်စစ်ကောင်စီပြောခွင့်ရကိုစူးစမ်းမေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ